စစ်ပွဲတံနဲ့ဆင်းရဲမွဲတေမှုနဲ့ငတ်မှုမှုဒဏ်တွေကိုခံနေရတဲ့ဆီးရီးယားနိုင်ငံသားတန်ပေါင်းများစွာအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာ 10.3 ဘီလီယံပေးအပ်ဖို့နိုင်ငံတကာအလူရှင်တွေကကြာသာပတင်းနေ့မှာကတိပြုခဲ့ပါတယ
်။ So I'm very proud to announce that we have raised together a total pledge of
2023 ခုနှစ်အတွက်ယူရို 5.6 ဘီလီယံနဲ့2024ခုနှစ်အတွက်ယူရို 4.6 ဘီလီယံအပါအဝင်အကူအညီတွေကိုပေးဖို့ကတိကဝတ်ရရှိထားကြောင်းလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့အချက်တဲစီမံခန့်ခွဲမှုဆိုင်ရာဥရောပကော်မရှင်နာယန်နစ်လန်နရာချီကပြောဆိုသွားခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂကအင်ရှင်ဖြစ်ကျင်းပခဲ့တဲ့ဘရပ်ဆဲလ်မြို့တော်ကစီးရီးယားအရေးညီလာခံမှာနိုင်ငံပေါင်း58နိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း30တို့ကတက်ရောက်ပြီးကတိကဝတ်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒါဟာကုလသမဂ္ဂကတောင်းခံထားတဲ့ပမာဏထက်တော့ဒေါ်လာတန်း100လောက်လျော့နေနေပါသေးတယ်။ရမုံငွေအကြတဲ့ကြောင့်စီးရီးယားနိုင်ငံတွေကလူ9တန်းခွဲလောက်အတွက်စားနပ်ရိက္ခာအကူအညီတွေပြတ်တောက်မှုနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသတိပေးထားပါတယ်။ဒီညီလာခံကကတိပြုထားတဲ့ရမုံငွေတော့စစ်ဖြစ်နေတဲ့စီးရီးယားနိုင်ငံတွေကဒုက္ခသည်တွေအပြင်အိန္ဒိချင်းနိုင်ငံတွေကိုရောက်ဖြစ်တဲ့တူရကီ၊လေဘနွန်၊ဂျော်ဒန်နိုင်ငံတွေမှာရောက်ရှိနေတဲ့စီးရီးယားဒုက္ခသည်9တန်းကျော်ကိုလည်းကုညီရမှာအသုံးပြုမှာဖြစ်ပါတယ်။